ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲအတွက်စည်းရုံးရေးဆင်နေတဲ့မြို့သားဒီမိုကရေစီဖွေးလျှောက် NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကိုလက်နက်ကင်တွေဖမ်းဆီးတော်တဲ့ကိစ္စနဲ့ပတ်သက်လို့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်လောက်ဖို့ကင်ဖက်တွေစုရင်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရှင်းလာရွေးကောက်ပွဲမှာရှင်ပြိုင်မဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုတောင်ကုန်းမြို့နယ်ဖောင်ကောက်ကျေးရွာမှာမနေ့တုန်းကပဲဘေဖွေးစည်းကမ်းမဲ့မသိတဲ့လက်နက်ကင်တွေဖမ်းဆီးခေါ်ဆောင်တော့တာပါဖန်စီမုန်နဲ့ပတ်သက်လို့ဘေဖွေးစီကမှသူတို့လက်ရှက်ဆိုပြီးထုတ်ဖို့ပြောဆိုတာမျိုးမရှိသေးတယ်လို့အာနာပိုင်တွေကိုယ်တိုင်ရှင်းရှင်းလင်းလင်းမသိသေးဘူးလို့လည်းတောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကပြောပါတယ
်။လောလောဆယ်တော့ကျွန်တော်တို့ဒတင်းနားထောင်လို့ရှိတယ်အဆက်ပြောလဲဘာမှမရှိဘူး။ဘာမှလည်းကျွန်တော်တို့ဒတင်းထုတ်ပြီးပါမရသေးပါဘူး။ရဲတပ်ဖွဲ့မှလည်းကျွန်တော်တို့ကဒီမှုခွင့်ရတာရှိတယ်ရဲတပ်ဖွဲ့ကလည်းသူတို့မနေ့ကဆိုရင်သူတို့လက်ချီတယ်သူတို့လုံလုံရင်းပြောဆိုတာနောက်ထပ်တော့ပြဿနာကိုကျွန်တော်ကဘာလဲဆိုတော့ကျွန်တော်တို့အဆက်အသွယ်နေရာတွေကြောင့်နေရာတွေခေါ်လဲမတူကျွန်တော်တို့လည်းဘာမှမတူဘူ
းတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွေးတို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာနိုင်ငံရေးသမားတွေဖမ်းဆီးခံရတာတပ်ဖြတ်ခံရတာမျိုးတွေအရင်ကလည်းရှိခဲ့မှုပါတယ်မနေ့တုန်းကဖမ်းဆီးချိန်မှာရှိနေခဲ့သူတချို့ကတော့အဲဖွေးဝင်တွေဖြစ်နေကြောင်းခံမှန်းပြောဆိုနေတဲ့ပုံမှာတော့တောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကခုလိုမှတ်ချက်ပေးခဲ့ပါတယ်
ဟုတ်ကဲ့ဒါတော့သူတို့ပုံပေါ်ရေးအရာသူတို့ပြောတော့ကျွန်တော်တို့ကဘာမှမကန့်မဘူး။ဒါပေမဲ့ကျွန်တော်တာဝန်ရှိတဲ့ပါတီဖွဲ့စည်းအနေနဲ့တော့ဒါဘယ်ဖွဲ့စည်းလို့ကျွန်တော်တို့တတ်အပ်ချင်ချင်မသိသေးတဲ့အတွက်ကြောင့်ဘယ်ဖွဲ့ရလို့ကျွန်တော်တို့မပြောချင်ဘူးဗျာ။ဆိုတော့အေးလေးဖြစ်ကောင်းဖြစ်မယ်။ဒါရှာဖွဲ့စည်းလို့ဖြစ်ဖြစ်ကောင်းပြီမယ်။အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒါစောင့်ကြည့်နေတဲ့နေရာကိုရှိတယ်။ဒီချင်းချင်းမှာတော့ပါတီတဲ့ဖွဲ့ကနေကျွန်တော်တို့အဆက်ပြေလို့လည်းမလို့ကျွန်တော်ယူဆတယ်
လွှတ်တော်ကိုယ်စားလှယ်လောင်း၃ယောက်ဖမ်းဆီးမှုနဲ့ပတ်သက်လို့ဒေသတွင်းမှာလက်နက်ကင်လှုပ်ရှားနေတဲ့အဖွဲ့နဲ့တပ်မတော်ဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးသလိုတပ်မတော်နဲ့ရခိုင်ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေလည်းဆက်တွေ့မေးမြန်းလို့မရပါဘူး။တရှင်တည်းမှာပဲစီရဲတိတ်မှနေတဲ့ရခိုင်ပြည်နယ်မှာဒီတဲ့ဒင်းတစ်ပတ်ထက်စစ်ချောင်ဒုက္ခတွေ9ယောက်နဲ့တန်ဃာတစ်ပတ်ကိုတပ်မတော်ကဖမ်းဆီးသွားကြောင်းဒေသခံတွေကပြောပါတယ်။စစ်တွေမျိုးဇီတော်တော်ရဘုံကြီးကြောင်းမှာလာရောက်ခုလုံနေရင်ဖမ်းဆီးခံရတာလို့လည်းကြောင်းထိုင်ဆရာတော်အရှင်ခေမာစာရကမိန့်ပါတယ်။
အဲ့မှာစစ်ကောင်ရဲနဲ့ပေါ့စစ်ကောင်ရဲနဲ့ညနေပိုင်း6နာရီလောက်မှသူတို့စစ်တပ်တွေကအဲ့ဒီရှမ်းကဆင်းလာပြီးတော့စစ်တပ်တွေကအဲ့မှာအုံအုံရေပေါ့ပူကြီးနောက်ကိုဝိုက်တယ်လက်ပူကြီးကျောင်းနောက်ကိုပေါ့ဝိုက်တယ်ဒီမှာအဲ့ကလေးတွေကဖုံဖုံကိုလာကြိုးတာအာဖုံဖုံကတင်းနေတာအဲ့အုံရေပေါ်ကနေပြီးတော့ဈေးလာဝေးတာဈေးလာဝေးတော့အဲ့ကလေးတွေဖမ်းမိတယ်အဲ့မှာအာဖမ်းတော့တာကတော့ကျောင်းကပစ္စည်းတွေကတော့3ယောက်ပေါ့နောက်2ယောက်နောက်ဖုံ4ယောက်ကမင်းကကဒီတော့မျိုးနဲ့မင်းကကအစုံတန်းဆုံးအသူတို့ကနေပြီးတော့စစ်တွေမှာခြေကူဝလူနာလာပို့တယ်လူနာလာပို့တော့ကိုရောကိုမမီတော့ဘူးဆိုပြီးအဲ့မှာပုံပုံကဖင်တော့တယ်ဖင်တော့ပြီးတော့တ냐အေးပြီးတော့သူတို့ပြန်မဲ့လူနာကိုလက်ကြည့်လို့မရဘူးလူသေးကိုဝင်လို့မရဘူးကဲမရှိလို့ဆိုပြီးတော့ပုံပုံစီမှာဖင်တော့ပြီးတော့အဲ့ဒီလေသူလေးအဲ့ညာနေပဲသူတို့ပါအဲ့မှာအင်းကိုဈေးဝယ်ခွလာတာမှာဖမ်းမိတာကို
ဖမ်းဆီးခံရသူတွေဟာအသက်20ဝန်းကျင်လူငယ်3ဦးကတော့ပလောဝမြို့နယ်တထေးကုန်းကျေးရွာကပြီးခဲ့တဲ့6လလောက်ကထွက်ပြေးလာသူတွေဖြစ်ပြီးကြံထဲ4ယောက်ကတော့ရသေးတော်မြို့နယ်မင်းကန်ကျေးရွာကအသက်40ဝန်းကျင်တွေဖြစ်တယ်လို့လည်းရှင်ခေမာစာရကမိန့်ပါတယ်ဖမ်းဆီးခံထားတဲ့ပလောဝမြို့နယ်တထေးကုန်းကျေးရွာကအသက်20ရွယ်ကိုနေဆန့်ရဲ့ဖခင်ကတော့တပ်ဖြစ်သူကိုအမြန်ဆုံးပြန်လွှတ်ပေးစီရှင်တယ်လို့ပြောပါတယ်
အာတမ်းမရောက်လို့ရှိရင်ဒီနေ့လည်းမကြတော့ဘူးဟမ်းလည်းမကြတော့ဘူးအူနေတာအဲ့ဒီစားပြားကောင်မအားကိုးနေတာစားလို့ပြည်တာကိုစားနေတာဥလေးကအစားလေးကြည့်ပြီး၆ဆကျော်ပြီအဲကိုဟိုတော့မရှိတော့ဘူးစားတော့လည်းလက်ရှင်တော့ပြည့်နေတာ
တမန်တော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့အယားသားတွေဟာလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေမကြာခဏကြုံရလေရှိပါတယ်တမန်တော်ကရောအဖွဲ့ကပါဖမ်းဆီးတာတွေရှိသလိုဖမ်းဆီးထင်းသိမ်းစားစဉ်တည်ဆုံမှုတွေလည်းကြုံရလေရှိပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်